Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ5ရက်တောက်ကြနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညာပိုင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံအစ်မင်ရာရှိရဲ့ဆွေးနွေးပွဲကိုပေါမုံကြုံကြေးရွာမှာလှုပ်သွားဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။အီရန်နိုင်ငံကဆန္ဒပြတဲ့သူတွေကိုကူညီမယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေဒုက္ခသည်စခန်းမှာအခုနှစ်အတွင်းကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာရခိုင်ပြည်နယ်ဘက်မှာမိုင်းပေါက်ကွယ်မှုနဲ့လက်နက်ကန်တချို့တိုက်ခိုက်မှုကြောင့်စစ်ကားတစ်စီးထိခိုက်ပျက်စီးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့ဒဏ်ရာခဲ့တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ခေါ်ဆောင်မှုဆိုတဲ့အပိုင်းမှာကျွန်တော်ခရံဆိုရင်လည်းခရံဘက်ကပြုလုပ်တဲ့အစီအစဉ်တွေမှာပေါ့ဒီပွဲမိတ်ကောင်းတာတို့ခွင့်ပြုချက်ရယူတာတို့ကစောက်ဦးတွေစောက်လို့ခွင့်နေပေါ့ဆက်ရှိနေသေးတယ်ဟိုဆိုတော့ကျွန်တော်တို့
တိုက်ခါတော်ရဆရာတော်ဒေါက်တာကမ်ဆမ်ဆန်ပြောသွားတာပါအပြည့်စုံကိုတင်ပြနေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကင်နီတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရမှုနောက်ဆက်တွဲအခြေအနေနဲ့အမေရိကန်ပြည်ထောင်စုကရာသီဥတုဆိုးဝါးနေတဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့လန်းလောင်တို့ပြောပြပေးပါမယ်ရှင
်တောင်နဲ့မြောက်ကိုရီးယားနိုင်ငံအစ်မအရာရှိတွေရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမောင်ကျုံအပြည့်ရဲ့ကြေးရွာမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံဘက်ကကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပြီးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အဆိုအရတော့အိုလံပစ်ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်လာအောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုဆွေးနွေးဖို့အတွက်ပမောင်ကျုံရွာမှာတွေ့ဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းချက်ကိုသူတို့အနေနဲ့လက်ခံခဲ့ကြောင်းမြောက်ကိုရီးယားဘက်ကဒီနေ့တောက်ချာနေမနေ့ကပဲအကြောင်းပြန်လာခဲ့တယ်ဆိုပြီးတော့ပြောထားပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့မကြသေးခင်ကပြန်လည်ရရှိခဲ့တဲ့နယ်စပ်ဆက်သွယ်ရေးလမ်းကြောင်းကိုအသုံးပြုပြီးရှေးသတင်းပတ်တွေ့ဆုံမဲ့နိုင်ငံကိုယ်စားအဖွဲ့ကိုဘသူတွေဦးဆောင်မယ်ဆိုတာကိုဆုံးဖြတ်သွားဖို့မျှော်လင့်တယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တီဟင်းကပြောပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆွေးနွေးပြောဆိုမှုတိုင်းဟာကိုရီးယားကျွန်းဆွယ်မှာဆက်ဆံရေးတိုးတက်လာဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ရှုမြင်ထားကြပြီးတော့ဒါကဒေတာတွေတည်ငြိမ်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစေလက်ချင်းမှုတွေကိုရှေ့လာမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေဆိုင်မှုဆုံးဖြတ်လိုက်ပြီးနောက်တိတ်မကြခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှအဲ့လိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ20ယောက်သေဆုံးပြီးတထောင်ကျော်အဖမ်းခံရတဲ့နိုင်ငံဖြိုခွဲမှုအတွက်အီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဖြိုခွင်းတဲ့လို့ရအတွက်အရေးယူလှုပ်ဆောင်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးဆန္ဒပြပွဲကိုနိုင်ငံဖြိုခွဲမှုမှာတာဝန်ရှိသူတွေအပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့လှုပ်သွားမယ်လို့သမ္မတအင်ဖီရိုတာဝန်ရှိသူတို့ကကြာတာပရင်းနေမှာပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ပြောပါရယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နေနေသူတွေဆင်ဆာလုပ်ပိတ်ပင်သူတွေဒါမှမဟုတ်အီရန်လူထုစီကနေခိုးယူထားသူတွေကိုအရေးယူဖို့အတွက်လှုပ်ဆောင်နိုင်တာတွေမိမိတို့မှာအများပြားရှိတာကြောင့်အီရန်အစိုးရရဲ့နေနေမှုကိုခန်းစားရသူတွေကိုတော့မေ့မထားပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဆန္ဒပြပွဲတွေနဲ့တရက်အဆက်အဆက်မရှိပေမဲ့အီရန်နိုင်ငံရဲ့ပဲ့ထိန်ဒုံးကြီးအစည်းအဝေးနဲ့ဆက်ဆက်နေတဲ့အီရန်ကုမ္ပဏီ၅ခုအပေါ်အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကကြာတာပြင်းနေမှာတန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်
ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်တွေနဲ့ဟက်ကနီကွန်ရက်ကိုပြပြသောသောမကိုင်းတွယ်မချင်းပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရဆိုင်သွားမှာဖြစ်ပါတယ်။ဒါပြင်ပါကစ္စတန်ဆိုးရဟာဒေတာတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနူးကပြောပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုချိန်ချောက်နေတဲ့အကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေခိုးလုံလို့မရအောင်လုပ်တာတွေဒါမှမဟုတ်ဥပဒေနဲ့အညီဖမ်းဆီးတာတွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနူးကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေအရလိုအပ်ချက်မဟုတ်ဘူးဆိုရင်စစ်ပဆိုင်ရာပစ္စည်းတွေပေးပို့တာဒါမှမဟုတ်လုံခြုံရေးနဲ့ဆိုင်တဲ့ရန်ပုံငွေလည်းပြောင်းပေးရတာတွေကိုလုံးဝမဟုတ်ဘူးလို့လည်းသူမကပြောပါတယ်ပါကစ္စတန်ဆိုးရဘက်ကတော့ဒီပြောကြားချက်ပေါ်မှာလုံးဝနားလည်နိုင်ခြင်းမရှိဘူးလို့ပြောကြားလိုက်ပြီးတော့အကြမ်းဖက်ဝါဒကိုချိန်မုံပြီးအာဖဂန်နစ္စတန်နိုင်ငံတည်ငြိမ်မှုရှိလာအောင်အမေရိကန်ဆိုးရနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ထပ်လောင်းပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံမှာအောင်မြင်မှုမရတဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအပြစ်ပုံချနေတာဖြစ်တယ်လို့ပါကစ္စတန်ခေါင်းဆောင်တွေကလည်းချိန်ထဲမှာပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတသန်းပထမနဲ့အတွင်းကတောင်းကနေဖြစ်နေရာတွေကိုရေးတဲ့စာရေးဆရာမိုက်ကယ်ဝူဖ်ကိုအင်မြော်ရဲတော်လာဝင်ရောက်ဖွင့်ပေးခဲ့တဲ့ကိစ္စကိုထရမ့်ကညှင်းဆိုလိုက်ပါတယ်။အဲ့ဒီစာအုပ်ကိုဒီကနေ့တောက်ကြနေမှာစတင်ထုတ်ဝေရောင်းချတော့မှာပါ။ဂျာရာပင်းနဲ့ညနေခင်း Twitter မှာရေးသားချက်တွေမှာတော့ Mr. Trump ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်ဟောင်းဖြစ်သူ Steve Bannon ကိုလည်းပေါ့ပြက်ပြက် Steve ဆိုပြီးတော့ခေါ်ထားပါတယ်။အဲ့ဒီစာအုပ်အတွက်စာရေးဆရာကိုလည်းလူတွေမေးမြန်းခွင့်တစ်ချိန်မှမပေးခဲ့သလိုအင်မြော်ကိုလည်းဝင်ထွက်သွားလာခွင့်လုံးဝပေးမထားခဲ့ဘူးဆိုပြီးသမ္မတ Trump က Twitter မှာညှင်းဆိုရေးသားထားတာပါ။အဲ့ဒီစာအုပ်ဟာအလိညာရင်းနဲ့ပြည့်နေပြီးတော့မရှိတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးမဟုတ်တာတွေကိုဖော်ပြရေးသားထားရတာဖြစ်တယ်လို့လည်းဆိုပါရယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့သတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်မီရောပြောခွင့်ရကဂျာရာပရီနေမှာလည်းဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ရှင်းနေရဆဲဖြစ်ပါတယ် Fire and Fury စာအုပ်ဟာတန်ဖိုးမရှိသလိုအလုပ်ဖြုတ်ခံရသူတယောက်ကငွေရချင်လို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်မီရောပြောခွင့်ရဆာရာဆန်နက်စ်ကပုံဖော်ခဲ့ပြီးအလိညာရင်းနဲ့ပြည့်နေတဲ့စာအုပ်ကိုအမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါရယ်အလုပ်ဖြုတ်ခံရတဲ့ Steve Bannon ဟာထရမ့်သမ္မတဖြစ်လာပြီးပထမ9လမှာနိုင်ငံရေးအကြံပေးအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။စာရေးဆရာမိုက်ကယ်ဝူဖ်ရဲ့စာမျက်နှာ336မျက်နှာပါစာအုပ်ထဲမှာဘန်နွန်ရဲ့ပြောကြားချက်အတော်များများကိုကိုးကားရေးသားထားတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်တွေကနေတောက်ကြနေညာဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ Rohingya Muslim တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းမှာကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲဒီကလေးငယ်တွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိတဲ့တဲတွေအတွင်းမှာမွေးဖွားလာနိုင်ပွဲရှိပြီးတော့ယောဂဗျာနဲ့အာဟာရချို့တဲမှုအသက်9နှစ်မပြည့်ခင်တေဆုံးမှုမြန်မာနဲ့အန္တရာယ်တွေနဲ့ကြုံတွေ့ရနိုင်ပွဲရှိတယ်လို့ Save the Children အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေဟာရေနဲ့မိန်းလာစနစ်တွေမကောင်းတဲ့အတွက်အထူးသဖြင့်မွေးကစားကလေးတွေမှာဖြစ်တတ်တဲ့စုံစုဝတ်သက်နဲ့ကာလာဝမ်းယောဂါတို့လိုယောဂါပိုးတွေပေါက်ဖွားတဲ့နေရာတွေဖြစ်တယ်လို့ Cox's Bazaar မှာရှိတဲ့ Save the Children အဖွဲ့ရဲ့ကျန်းမာရေးအကြံပေး Rachel Cumming ကပြောပါတယ်။ဒီနေရာကကလေးမွေးဖို့တင်တော်တဲ့နေရာမဟုတ်ပဲအဲ့ဒီကလေးတွေနေရာမဲ့အခြေအနေဟာအလွန်ကိုဝမ်းနဲ့ကြေကွဲစရာကောင်းတဲ့နေရာဖြစ်တယ်လို့ဆိုပါတယ်။Cox's Bazaar ဒေသကဒုက္ခသည်စခန်းတွေမှာရှိတဲ့အသက်9နှစ်ယောက်ကလေးငယ်တွေက25ရာခိုင်နှုန်းဟာအလွန်ကိုဆိုးရတဲ့အာဟာရချို့တဲ့မှုပြဿနာနဲ့ရင်ဆိုင်နေရပြီးကလေးငယ်ထပ်ဝက်လောက်ဟာသွေးအားနည်းတဲ့ယောဂါကိုခံစားနေရတယ်လို့ပြီးခဲ့လကကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကထုတ်ကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်။ဒါပြင်40ရာခိုင်နှုန်းကတော့ဝမ်းယောဂါခံစားနေရပြီး60ရာခိုင်နှုန်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါဝေနာတွေခံစားနေရတယ်လို့ဆိုထားပါတယ်ခင်ဗျာ။
နေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ကြည်ကြဲပြန့်ပြန့်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပေါ်ကိုနောက်နေ့မှကျူရုဆယ်လုံးလှူတင်ဆောင်ကြည့်မယ်တရုတ်တွေရဲ့အစီအစဉ်ဟာအထက်သဘာဝရင်းမြစ်တွေရှိရာနေရာတွေကိုကူညီရှာဖွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားသင်္ဘောတွေရဲ့သွာလာလှုပ်ရှားမှုတွေကိုလည်းအများဆုံးတုံ့ပြန်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ဒါ့အပြင်အာရှတိုက်တိုင်းပြည်၅ခုမှာတရုတ်တွေရဲ့ဦးဆောင်မှုကိုလည်းမြင့်တင်ပေးရာရောက်စေပါတယ်။ဟိုင်နန်ကျွန်းပေါ်ကနေ2019နဲ့2021ခုနှစ်အတွင်းကျူရုတွေလှူတင်ဖို့ရည်ရွယ်ထားတယ်လို့အစိုးရပိုင်စင်ဟွာသတင်းဌာနကဒီဇင်ဘာလမှာကြေညာသွားပါတယ်။ဒီကျူရုတွေဟာတောင်တရုတ်ပင်လယ်ပြင်တွင်းကလှုပ်ရှားသွားလာမှုတွေကိုအဝေးကနေအာယုံခံဆောင်ကြည့်ဖို့အခုအညီဖြစ်စေမဲ့အပြင်ပင်လယ်ရင်းကပုံရိပ်တွေကို24နာရီဆောင်ကြည့်ရယူသွားမှာဖြစ်တယ်လို့ပြောပါရယ်ကီလိုမီတာ 3.5 တန်ပတ်လေအခြေဝန်းရှိတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကငားတွေအများအပြားရှိတဲ့နေရာတွေကိုတွေ့ရဖို့တရုတ်တို့ကမျှော်လင့်နေတာဖြစ်တယ်လို့လေလာဆောင်ကြည့်သူတွေကပြောပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေကဘလို့လှုပ်ရှားမှုတွေရှိနေတယ်လဲဆိုတာကိုကျူရုကနေဆောင်ကြည့်နိုင်တယ်လို့ပဲစစ်ဘက်ဆိုင်ရာအတွက်လည်းအသုံးပြုနိုင်တယ်လို့ဆိုပါရယ်တရုတ်တို့ကတော့တမိုင်းကြောင်းအချက်အလက်တွေအရတောင်တရုတ်ပင်လယ်ပြင်ရဲ့နေမြေ90ရာခိုင်နှုန်းကိုပိုင်ဆိုင်ထားကြောင်းပြောဆိုထားတာဖြစ်ပါတယ်
တိဘက်ဘာသာကအခွင့်အရေးလှူရှားသူတာရှိဝမ်6ကသူ့ဘော်တိဘက်ဒေသခွဲထွက်ရေးလုံဆောင်မှုနဲ့ဆွဲချက်တင်ထားတဲ့အမှု၄ခုစလုံးကိုအပြစ်မရှိကြောင်းထွက်ဆိုခဲ့ပြီးတဲ့နောက်မှာသူ့ကိုတရုတ်အာဏာပိုင်တွေကတရုတ်နိုင်ငံမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။သူကိုတရုတ်နိုင်ငံကင်ဟိုင်းပြည်နယ်မှာ၄နိုင်ခွဲကြာရုံးထုတ်ဆစ်ဆေးခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဟာတိဘက်ယဉ်ကျေးမှုကိုဖျက်ဆီးနေတယ်ဆိုပြီး16ကဗီဒီယိုထဲမှာဝေဖန်ထားတာဖြစ်ပါတယ်။အသက်32နှစ်ရှိဖြစ်တဲ့16ကိုတရုတ်အာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်ဆလမ်မြို့မှာရှိတဲ့ပြည်ပရောက်တိဘက်လူမျိုးတွေကတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တရားရုံးအနေနဲ့မိန့်ကို ရက်အတိအကျသတ်မှတ်ခြင်းမရှိဘဲနောက်ပိုင်းမှာချမှတ်လာနိုင်ပွဲရှိတယ်လို့ဝမ်ချောက်ရဲ့ရှေ့နေကပြောပါတယ်အခုလိုပြည်တံချမှတ်ဖို့ဆိုင်းငံ့လိုက်တာကိုကြီးကြီးအဖြစ်တရားရုံးအနေနဲ့ပြည်တံကြီးကြီးမားချမှတ်နိုင်ပွဲရှိပြီးတော့2015နှစ်လောက်ထိဖြစ်လာနိုင်ကြောင်းအဲ့လိုသာပြည်တံချမှတ်ခဲ့မယ်ဆိုရင်တော့တရုတ်အာဏာပိုင်တွေအတွက်ရှက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့ HRW လူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကန်ယိုရန်ဒေသတွေကိုအာတိတ်ဆက်ဝိုင်းဖက်ကလေပြင်းတွေနဲ့နေမုံတိုင်းဝင်တိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တောက်ကြားနေမှာစံချိန်တင်အောင်အေးဖို့ရှိပါတယ်။အမေရိကန်နိုင်ငံတွင်းကမြို့ကြီး25မြို့မှာဒီကနေ့လေပြင်းတိုက်ခတ်မှုတွေကြောင့်အပူချိန်3ညအောက်40ဒီဂရီစင်တီဂရိတ်ထိအနေရကျလောက်အောင်ကျသွားမယ်လို့ခန့်မှန်းထားပါတယ်။ကြာရာပြည်နှစ်ကကန်ယိုရန်တခြားဝင်တိုက်ခဲ့တဲ့ကြီးမားပြင်းထန်တဲ့မုံတိုင်းကြောင့်လေပြင်းအားရုတ်တရက်ကျဆင်းပြီးကယ်ရိုလိုင်းနက်ပြည်နယ်ကနေကနေဒါနိုင်ငံအထိအတ္တလန္တိတ်မုန်တရားကန်ယိုရန်တခြားဟာရီကိန်းမုန်တိုင်းလိုအခြေအနေတွေဖြစ်စေတဲ့အတွက်ဆိုပြီးဒီနင်းမုန်တိုင်းကိုဘွန်ဆိုင်ကလုံးဆိုပြီးတော့နာမည်ပေးထားပါတယ်။လူတန်ပေါင်းများစွာတို့အတွက်အရေးပေါ်အခြေအနေတွေထုတ်ပြန်ထားသလိုကျောင်းတွင်တဲ့အစိုးရရုံးတွေလည်းပိတ်ထားပါတယ်။ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းရသလိုပဲလမ်းပေါ်ပိတ်မိနေတဲ့ကားတွေကိုလည်းအရေးပေါ်ကစေးသမားတွေလိုက်လံကဲထုတ်ပေးနေပါတယ်။ထောင်ပေါင်းများစွာတို့အိမ်တွေမှာလည်းလျှက်စင်မီတွေပြတ်တောက်သွားပါတယ်။နင်းမုန်တိုင်းကြောင့်လူပေါင်း16ဦးထက်မနည်းတို့လည်းသေဆုံးခဲ့ရပြီဖြစ်ပါတယ်။
ကတ်တလန်ဒူသမရာအိုရီယိုဂျက်ကီရက်စ်ကိုကတ်တလန်ဒေသလွတ်လပ်ရေးချုပ်ပန်းမှုမှာသူပါဝင်ဆောင်ရွက်ခဲ့မှုနဲ့လှကြော်ကြဖမ်းဆီးထိန်းသိမ်းခဲ့ပြီးနောက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားဖို့တရားစပိန်တရားရုံးချုပ်ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်ကတ်တလန်ဒူသမရာဟာသူအခုချိန်ထိသူဆွဲကင်ထားတဲ့မူဝါဒကိုစွန့်ပယ်ခြင်းမရှိသေးတဲ့အထောက်အထားတွေတွေ့နေရတာကြောင့်သူ့ကိုလွတ်ပေးလိုက်မယ်ဆိုရင်လည်းခွဲထွက်ရေးကိစ္စကိုဆက်ပြီးကျူးလွန်နိုင်တယ်လို့တရားသူတွေအကြီးအကျယ်ဆုံးဖြတ်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်ကဆက်လက်သတ်မှတ်ထားရလောက်တဲ့ဖိနှိပ်မှုအခြေအနေတွေရှိနေစေဖြစ်ကြောင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေရဲ့ခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အားနည်းနေတဲ့အပြင်ဘာသာမတူသူတွေအပေါ်အမုန်းပွားအောင်လှုံ့ဆော်မှုတွေကိုအစိုးရကကင်တွယ်ဖြေရှင်းနိုင်မှသာနိုင်ငံတကာရဲ့အမြင်တွေကိုပြောင်းလဲနိုင်လိမ့်မယ်လို့လည်းသတိပေးခဲ့ကြတာပါအပြည့်အစုံကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင
်ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်နဲ့စနစ်တကျဖိနှိပ်နေတဲ့အတွက်အထူးစိုးရိမ်ရတဲ့ဆယ်နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုဆက်လက်ထည့်သွားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာနိုင်ငံကလူနည်းစုဘာသာဝင်ခေါင်းဆောင်တွေကကြိုဆိုခဲ့ကြတာပါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုဘာသာရေးအဆောက်အဦတွေဖျက်ဆီးခံရမှုဘာသာရေးမုန်းတိုက်အောင်လှုံ့ဆော်မှုတွေရှိနေတာတွေကိုထောက်ပြပြီးအထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာထည့်သွင်းခဲ့တာပါကချင်နှစ်ချင်းခရီးအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုတိတ်ခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်လောက်စရာအခြေအနေတွေရှိနေစေဖြစ်ကြောင်းပြောပြပါတယ
်ဘာသာရေးခွဲခြားမှုဆိုတဲ့အပိုင်းမှာကျွန်တော်ခရီးဆိုရင်ခရီးဘက်ကပြုလုပ်တဲ့အစီအစဉ်တွေမှာပေါ့ဒီပွဲမိတ်ပေါင်းတာတို့ခွင့်ပြုချက်ရယူတာတို့ကဆောက်ဦးတွေဆောက်လုပ်ခွင့်တွေပေါ့ဆက်ရှိနေသေးတယ်ဟိုဆိုတော့ကျွန်တော်တို့အနေနဲ့ဒါကဒီလိုဒီမိုကရေစီတွားတဲ့နိုင်ငံမှာအရင်တော့အတိုင်းပုံစံကြီးပဲဖြစ်နေတာဟိုတော့နားမလည်ဘူးပေါ့
မြန်မာနိုင်ငံကအဓိကဘာသာတစ်ခုဖြစ်တဲ့ဟိန်းနူဘာသာဝင်တွေအနေနဲ့ကတော့ဖိနှိပ်ချုပ်ချယ်မှုတွေကမကြုံဘူးသလောက်ပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်းနူသာသနာရေးအဖွဲ့ချုပ်ဗဟိုရဲ့အတွေ့အမှုဥကြော်သူကပြောပါတယ်ဒီအတွက်လည်းအမေရိကန်ရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးလို့ဆိုပါတယ
်ဟိုကျွန်တော်ဘာသာနေနေရလွတ်လပ်ခွင့်ရှိတယ်သူရင်ရတဲ့နေထိုင်မှုမရှိဘူးသူတို့ပြောလောက်လေအမေရိကန်သာပြောတဲ့အတိုင်းဒီလိုမျိုးလေဘာသာရေးခက်ခဲဖြစ်တယ်လူတိုင်းမှာဘာသာဝင်တွေမှာဒုက္ခရှိတယ်လို့အားမျိုးကျွန်တော်တို့ဘုရားဘာသာမှာလည်းမတွေ့ဘူးဒီလူမှာလည်းမတွေ့ဘူးကျွန်တော်တို့ဆရာဘွဲ့တွေမှာဆိုလည်းပြေးတာပဲခေတန်းဆောင်ဝဲဖြစ်နေချင်းမျိုးတော့ကျွန်တော်တို့ပြေးတယ်အဲ့တော့ဘာကြီးကောင်းတော့ဒီဒီနဲ့သူတို့ရဲ့လွတ်လပ်တဲ့ရုပ်ထုတ်မှုကိုနားထောင်နေတယ်
ဒါပေမဲ့လည်းမြန်မာနိုင်ငံဘွားတိုင်းရင်းသားဖြစ်တာတောင်မှကိုးကွယ်ရာဘာသာကွဲပြားမှုကြောင့်နှိမ်ချဆက်ဆံတာခွဲခြားဖိနှိပ်တာတွေဟာအခုချိန်အထိရှိနေတော့မယ်လို့ကမန်အဖွဲ့ချုပ်ဗဟိုကော်မတီဝင်အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတူဖြစ်တဲ့ဦးတင်ငွေကပြောပါတယ
်ဘာသာရေးလွတ်လပ်ခွင့်မရှိတာတော့အမှန်ပါပဲဗျာဘာလို့ဆိုတော့ဒီ2012အရေးခင်းမှာတိုင်းရင်းသားဖြစ်ပေမဲ့လို့အစ္စလမ်ကိုကိုးကွယ်တဲ့အပေါ်မှာနေနေမိစုခါရတယ်ပြီးတော့အခုပြန်လာတော်ရင်းနဲ့ပတ်သက်လို့လည်းရေရာဟုတ်ပြီပါဒီမရှိသေးဘူး
့ဒီပေါ်မှာတိုင်းပြည်ကိုတကယ်ဒီမိုကရေစီစနစ်ကိုထူထောင်ဖို့မယ်ဆိုရင်ဘာသာရေးလွတ်လပ်ခွင့်ပေးရပါလိမ့်မယ်အစ္စလာမ်ရဲ့လို့မဟုတ်ဘူးခရစ်စတန်လည်းဒီတိုင်းပဲ NLD အစိုးရကလည်းအခြေချင်းပြုပြင်ပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဗျ
မြန်မာနိုင်ငံတွင်းမှာဘာသာမတူသူအချင်းချင်းကြားအမုန်းပွားအောင်တွေးထိုးလှုံ့ဆော်မှုတွေနဲ့မတမာသူတွေရဲ့ဘာသာရေးမှိုင်းတိုက်မှုတွေကိုဘာသာရေးကောင်းဆောင်တွေနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားဂိုင်တွယ်ဖြေရှင်းသင့်ပါတယ်လို့လည်းဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့တည်ထောင်သူလည်းဖြစ်အမျိုးတွေအဖွဲ့ဝင်လည်းဖြစ်တဲ့အစ္စလာမ်ဗိမာန်ကဓမ္မကတိကဟာဂျီဦးအေးလွင်ကပြောပါတယ်
မတမာသူတွေကတွေးထိုးလှုံ့ဆော်တာလေ half truth တွေနဲ့သူကလှုံ့ဆော်တယ်ဗျဟိုဟုတ်မရောင်ရောင်ဘာရောင်ရောင်နဲ့အဲ့လိုလူတွေအထင်လွဲအောင်လို့မတမာသူအဓမ္မဝါဒီတွေကဟိုတွေးထိုးလှုံ့ဆော်တဲ့အခါမှာနားရောက်ပြီးပါသွားတဲ့လူတွေရှိတယ်အဲ့တော့ကျွန်တော်တို့ကတော့လုပ်ငန်းတစ်ခုပေါ့နော်ဘာသာပေါင်းစုံကလူတွေချစ်တွေ့ပုံများလာရင်အဲ့လိုနားမလဲတာတွေအဆင်မပြေတာတွေကကျော်နေသွားတယ
်အမေရိကန်ပြည်ထောင်စုရဲ့1988ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်မှာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်စတင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်2016ခုနှစ်မှာတော့မြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုပိတ်ပင်တဲ့ဒဏ်ခတ်အရေးယူမှုနဲ့အတူမြန်မာနိုင်ငံကိုဘာသာရေးအရအထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာပြန်လည်ထည့်သွင်းသတ်မှတ်ခဲ့တာပါအခုနောက်ဆုံးဆုံးဖြတ်ချက်မှာတော့အထူးသဖြင့်ကရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုအလေးထားဖော်ပြထားပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါအခုတော့ရခိုင်ဘက်ကအမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တချို့ရဲ့မိုင်းဖောက်ခွဲမှုနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးဒဏ်ရာရှိသွားပါတယ်မတိမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးတိုက်ခိုက်မှုကတော့ ARSA Islamic အစွန်းရောက်အဖွဲ့ကတိုက်ခိုက်ခဲ့တာလို့လည်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ခဲ့တာပါတိုက်ခိုက်မှုဖြစ်ခဲ့တဲ့အခြေအနေကိုအစောပိုင်းမှာဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မေခါကပြောပြပေးပါမယ်ရှင်
မောင်နှောင်းမြို့နယ်တောင်ပြိုလက်ဝဲကနေချိန်ချောင်းကျေးရွာအတွာတက်မတော်ရင်နန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်တက်မတော်သားအချို့ပါဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုရှင်းပြသွားတာပါ
ဟုတ်ပါတယ်ဟုတ်ကျွန်တော်ဒီဘက်ကရောက်လို့ကျွန်တော်တရင်လို့ရတာပါတယ်ကျွန်တော်သိတယ်ရမယ်ပေါ့ဒါတော့ဒီတော့ဒီလိုမျိုးစီမားစီမားပဲရှိတယ်ဒီလိုမျိုးစီမားတယ်ဟုတ်ကဲ့ပါဟုတ်ပါ
ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်မေးမြန်းရမှာတော့စီးစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတအုပ်ကအခုလိုဖြေသွားခဲ့ပါတယ
်ထုတ်ပြန်ရင်လည်းဟာတောင်းကြည့်လိုက်ပါကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးထုတ်ပြန်တယ်ဆိုရင်တက်မတော်ကလည်းထုတ်ပြန်ပါလိမ့်မယ်ဆိုတော့အခုဟိုပြောရတဲ့ကျွန်တော်တက်ကဟိုပြင်နေကြတယ်ထုတ်ပြန်တယ်လေအဲ့လိုပဲထုတ်ပြန်ပါလိမ့်မယ်ကျွန်တော်တို့တက်မီနေကြတယ်ဟိုရဲထုတ်လို့မရဘူးလေဆက်ကားချင်းတွေကပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်ပါလိမ့်မယ်နော
်တိုက်ခိုက်မှုအတွင်းမှာတာယန်ရသူတွေကိုတော့မောင်နှောဆေးရုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နယ်မြေတဝိုက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆင်းပြီးတော့ဒေသခံကိုတိုက်ခိုက်တာအာတာဘွေကတိုက်တာပေါ့အဲ့ဒါမှာအခုက9ယောက်အရာကြီး10ယောက်ပါဝင်ခဏရောက်တာဒီကတည်းကရအောင်ဖြစ်နေတယ်အဲ့ဒီဘက်ကနေနေရှင်းနေမလုံးနေတုံးလို့ရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တင်ချင်ချောင်းအထက်ကကလန့်ခွဲပြ။အေးမှာတရားမရောဘူးနေရာလောက်တော့နေတယ်။ဒံမရတယ်လို့ကြားနေရတယ်ဒီ။ပောက်ကွက်တန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်တော်ကကငါးမိုင်လောက်ကဝေးငါချင်အဲ့လောက်ကြားတယ်။ရှင်းနေလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိုက်ပွဲတွေပါဖြစ်နေ။
ပြီးခဲ့တဲ့ဒီဇင်ဘာလဇန်းပိုင်းလုံးကလည်းမြေပုံမြုပ်နယ်အတွင်းမှာတံတားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မတော်ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာလည်းအာဆာအစ္စလမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ပြီးနောက်မတိမငိမ့်အခြေအနေတွေနဲ့ကြုံတင်ရတဲ့ဒေသမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ကအာဆာရဲ့တိုက်ခတ်မှုတွေကြုံခဲ့ရပြီးနောက်ပိုင်းကဆက်လို့ဒေတာတွေလုံခြုံရေးတင်းကျပ်ထားပေမဲ့စိုးရိမ်ကြတဲ့အခြေအနေတွေရှိနေတော့မယ်လို့လည်းရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်။ဒီမှာကအင်းကလက်နက်နဲ့ဝင်နေတဲ့ဟာတွေရှိတယ်လေကျွန်တော်တို့ဒီစီစဉ်ပါလာတွေကလာလေတော့ဒီကသတင်းတွေကြားနေတာသတင်းရထားတာရှိတယ်။အဲ့ဒီမှာလေငါမြရတာပေါ့လက်လုံးပိုင်းတွေကတော့ဟိုဝင်လာတဲ့လူတွေလက်ရကိုလည်းမနေကြပါလေလက်ရကိုရပ်ဝင်တာတက္ကနာကဒီငွေသူဥပါရေ now di yo kan da u ba le ai kau lu sia le phaw khwe chi chi le pe ta da chi a ta kha na ngan a win da bo ai te chao le ya ta kan kan ma chao ku pi lo tin na win da ku wa ho ne le sin le mon long ne long we chi chi le
pi ga de nit the ga a sa swon ya au su ye tai khai mu le chou ya pi naw long chou ye tet phwe we ye sit sin ye rue ne a du dukkha de 6 tain jaw ha le ai ni chin bangladesh na ngan bat ku thwet pi kae cha ya le lo ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့ညင်းဆိုထားကြပါတယ်ရှင်
မိခသတင်းပေးပို့ခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့နောက်ပိုင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ရမှာတော့ ARS အစွန်ရောက်အုပ်စုဝင်10ဦးလောက်ကလက်လုံမိုင်းတစ်လုံးနဲ့ကားကိုဖောက်ခွဲတိုက်ခိုက်ခဲ့ပြီးနှောက်ဆက်တွဲလုတ်တနက်တွေနဲ့ပြစ်ခတ်ခဲ့တာအကြောင်းပြောဆိုထားပါတယ်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်ဦးနဲ့ရင်မောင်းတူဦးထိခိုက်ဒဏ်ရခဲ့ကြောင်းလည်းပြောဆိုခဲ့တာပါလုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်ရမှာတိုက်ခိုက်သူတွေထွက်ပြေးသွားကြောင်းနဲ့နောက်ဆက်တွဲနေမြင်ရှင်းလင်းရမှာလက်လုံမိုင်းတလုံးထပ်မံတွေ့ရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့ကရင်နီတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးထားစဉ်တည်ဆုံခဲ့ရတဲ့ KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီရဲဘော်3ဦးနဲ့အရဲသား2ဦးတို့အတွက်တရားမျှတမှုရရှိရေးတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံရသူကရင်နီတက်ကြွလှုပ်ရှားသူလူငယ်5ဦးကိုအားပေးထောက်ခံတဲ့အနေနဲ့ဒီကနေ့မှာပဲကရင်နီလူမှုအခြေပြုအဖွဲ့တွေဒေတာခံတွေစုပေါင်းပြီးလိုက်ကောမြို့မှာစုဝေးဆန္ဒပြခဲ့ကြပါဗျ။ပြီးခဲ့တဲ့လတည်းမှာပဲဖမ်းဆီးခံခဲ့ရတဲ့ကရင်နီပြည်လူငယ်များသမဂ္ဂအဖွဲ့ဝင်လူငယ်5ဦးကိုတော့ဒီကနေ့မှာပဲရုံးထုတ်ခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်။
တည်ဆုံသွားတဲ့ KNPP ကရင်နီမျိုးရသုသက်ရေးပါတီတပ်ဖွဲ့ဝင်3ဦးနဲ့အရသာသူအုပ်အတွက်အမှုမှန်ပေါ်ပေါက်ရေးဆန္ဒပို့ထုတ်ရာကဖမ်းဆီးရေးယူခံခဲ့ရတဲ့ကရင်နီပြည်လူငယ်များသမဂ္ဂအဖွဲ့ဝင်လူငယ်5ဦးသွဲ့တရားပြည်နယ်လူမှုဖွဲ့စည်းတွင်နဲ့ဒေသခံတွေဆန္ဒပြခဲ့ကြတာပါဒီကနေ့မှာပဲဆရာဆွဲဆိုခံထားရတဲ့လူငယ်5ဦးကိုဆရာယုံလိုက်ပါပို့ဆောင်ရင်းဆန္ဒပြခဲ့ကြတာလို့လဲကရင်နီပြည်လူငယ်များသမဂ္ဂအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်အတန်းကပြောပါတယ်
မှန်ကြလေးပေါ်ထုတ်ပေးဖို့နဲ့စစ်စစ်ရည်ရည်ပေးဖို့ဆိုမှဒီစမန်၂၀နှစ်နေမှာလူငယ်တို့ပေါ့နော်ဆရာဆရာလောလောကွန်မြူနတီဆန္ဒပြတောင်းဆိုမှုလုပ်တယ်ဆိုအနာပိုင်တွေကအဲ့ဒီဆန္ဒပြတဲ့လူငယ်တွေကိုပဲအခုတရားစွဲဆိုထားတယ်ပေါ့ဆိုဒီနေ့ကိုရုံချင်းတော့အခုကျွန်တော်ပြောရုံဒီလူငယ်တွေနဲ့သူဂျန်နယ်လူငယ်တွေရောသူတို့မိဘပြည်သူတွေရောလာကြတယ်ကျွန်တော်တို့ကဥပဒေမဲ့တပ်ဖြတ်မှုတွေအလောင်းမီဆူမှုတွေငင်းချိုင်းရဲ့ပြက်ပြအောင်လုပ်နေတဲ့ကိစ္စတွေကိုအနာပိုင်တွေကအဖြစ်ချင်းပြင်းမှုမလုပ်ဘူးငင်းချိုင်းရဲ့ထိန်းတိုင်းမှုမလုပ်ဘဲနဲ့မှန်တရားကိုပေါ်ထုတ်ပေးဖို့တောင်းဆိုတဲ့လူငယ်တွေကိုပဲဒီပြည်ကြီးယူဖို့အယုံစားပြီးမှတရားစွဲကိစ္စလုပ်ရဲကျွန်တော်တို့ကပြည်သူများသိရှိအောင်ဆန္ဒဖော်ထုတ်တဲ့ဘောပါတယ်ကျွန်တော်လုပ်လိုက်တာဖြစ်ပါတယ
်ဆန္ဒထုတ်ပေါ်ပွဲမှာကရင်နီလူစုအခြေပြုဖွဲ့စည်းတွေဒေသခံတွေစုစုပေါင်းထောင်ကနန်းအထိပါဝင်ခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပွဲမှာပါဝင်သူတို့ကတော့မြန်မာဆိုရနဲ့ KNPP တို့အကြားငင်းချမ်းရေးတည်ဆောက်နိုင်ဖို့ကြိုးပမ်းချိန်မှာပြန်လည်သိမြတ်ရေးကိုထိခိုက်စေနိုင်တဲ့လှုပ်ရက်တွေကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့တာဖြစ်ကြောင်းပြောပါတယ်
တော်ရင်နဲ့မှာဒီကလိုအနေနဲ့ရေးချက်ရကိုကျေးစီရပြေးစီချလာနေတဲ့အဖွဲ့အစည်းတခုကလက်ရှိဒါဆိုတာကညင်နေတယ်ညင်နေတာသက်သာကျွန်တော်အနေနဲ့လက်ရကိုအမလို့အမရဖြစ်တယ်ဒါကိုဆရာပြချစ်ဖြစ်တယ်
ပြီးခဲ့တဲ့လကစစ်တပ်ကနေဖမ်းဆီးခဲ့ပြီး KNPP စစ်ဖွဲ့ဝင်တွေနဲ့အရသာသူတိုက်ဆုံမှုကိုဆရာမြတ်သားစွာဖြေရှင်းပေးဖို့ကရင်နီလူစုအခြေပြုအဖွဲ့အစည်းတွေနဲ့စုဖွဲ့ထားတဲ့ကရင်နီပြည်လူငယ်များသမဂ္ဂဖွဲ့ဝင်တွေဒီဇင်ဘာ22ရက်နေ့ကလွန်ကုန်မြို့မှာဆန္ဒပြခဲ့ကြတာပါဆန္ဒပွဲကိုဥဆောင်ခဲ့တဲ့လူငယ်5ဦးကတော့မြို့နယ်ရဲတပ်ဖွဲ့ကနေငိမ့်စုစီဥပဒေပုံမှန်19နဲ့တရားစွဲဆိုခဲ့ပါတယ်။တရားစွဲဆိုခံရတဲ့လူငယ်တွေကိုဒီကနေ့ရုံးတင်စစ်ဆေးခဲ့တာကိုတော့အဖွဲ့ဝင်ခူတူးတွေကအခုလိုပြောပါတယ်
။ဒီဆွဲရမှချတယ်ကိုရှင်းရနေကြရောချင်အမခါမယူဘဲနဲ့ထုတ်တဲ့သိလိုက်တာ။စစ်ဆေးမှုတွေလုပ်လို့ဆိုတော့ဟိုခင်ဗျားတို့ဒီ KPP တက်တာတဲ့တခါရမှုပေါ်စားဖို့ထုတ်တဲ့အတွက်ခုပြည့်ချက်မယူရတဲ့ခင်ဗျားတို့မှပြည့်ရှိလားမရှိလားဆိုတဲ့ပုံစံမျိုးပေါ့။
တရားစွဲဆိုမှုနဲ့ပတ်သက်လို့လိုင်ကော်မြို့နယ်ရဲစခန်းမှဦးဝင်းထိပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းမရှိပါဘူး။ KNPP တပ်ဖွဲ့ဝင်တဦးနဲ့အရသာသူတိုက်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတကနေစီစစ်နေဆဲဖြစ်ပြီးဘယ်လိုရေးယူကင်တွယ်မလဲဆိုတာကိုတော့မသိရှိသေးဘူးလို့ KNPP ကရင်နေမျိုးသားသုတ်သက်ရေးပါတီလိုင်ကော်ဆက်ဆံရေးရုံးတာဝန်ခံခူညေးရယ်ကပြောပါတယ်။
ဒီအရှိတ်တိုင်းကဆီလို့တဲ့ဘုံမှုချုပ်အောက်ခိုက်ဆိုးလာတဲ့ဒီစုံစားစစ်စစ်ရဲ့ဖွဲ့ပေါ်ကျွန်တော်တို့ရဲ့ဆက်ဆိုချက်ကိုလည်းရယူသွားတာရှိပါတယ်။ဒီကလေး28ရက်နေ့ကတရက်ကျွန်တော်တို့တက်တွေ့တယ်။နောက်ပြီးတော့30ရက်နေ့တရက်ကတွေ့တယ်။ကျွန်တော်တို့လည်းအဖြစ်မှတိုင်းပဲဆက်ဆိုပြီးတော့မှသူတို့အဲ့ဒီဆက်ဆိုချက်ကိုပြသွားပါတယ်။ aku bama lo terasa sibuk kisah ya lo, cenderu bama cari bau.
KMBB Foy Ham, Nyama Soya Nye Anzi Lam Ham Yethu Nain Dira, Yuan S.C. Kwan, Nyinyo Rotayin Na Lumiu Miya Federal Council Foy Wen Pien Zalou, Dira Dwin Pieta Nagu, Si Yin Ni Nye Pie Shin Nye Tamro Ye Luk Sang Chet Jiao, Nyin Chan Yin Luk Ngan Sin Nye Han Da Pie Sin Nain Delu Le, Duga Soba Le. Kaya Bine Soya Foy Garo, KMBB Tafo Wen Ta U Nye Aya Ta Du Gu Tapya Mu Pie Sin Nye Pata Lu, Pirang Su Si Gu Temya Thabi, Pirang Su Soya Si Gane Song San Si Si Tua Men Lu, Pio Su Khe Bare Kamiya.
Naikun entering people get up, a good American Piran Zuga near Chuma, Yadu to Suwanid at Chinego Timpia Bibame. American Shibetama, dear by Dwayne, name on Dine Down. Pinet Chuma, a Yebo Chini, Jinya Tabi, Jowne, Lodri, Bait Hare, Didari, Shidlu, Lu de Biad Chole Shibare, Egevi, Legion, Tide Chini Rujang, Jemma Yepinya Shinu Yetri, Pitcher, Electric Poniraba, Dijang Pizongo, Gunyan, Wayanga, Susie Timpia Bibame.
American Piran Zu Shibet, Champion at Chuma. အတန်းအနည်းဆိုရင်ရတဲ့အထိနှင်းမုန်နိုင်ကြနေပြီးအနည်းဆုံးလူ19ဦးသေဆုံးခဲ့ပြီလို့အမေရိကန်မိုးစလဌာနကကြေညာထားပါတယ်။ဆောင်းတွင်နှင်းဖြူဖြူဖွေးဖွေးကိုမြင်ရင်လူတွေပျော်တတ်ကြပါမယ်။ဒီတစ်ခေါက်နှင်းမုန်နိုင်ကြောင့်လမ်းမှအန္တရာယ်နဲ့ကြုံနေရပြီးကျောင်းတွေအလုပ်တွေပိတ်ထားရတဲ့ဒေသတွေလည်းရှိပါတယ်။အထူးသဖြင့်မက်ဆာချူးဆက်စ်၊နယူးယောက်၊နယူးဂျာစီ၊ရိုးဒ်အိုင်လန်၊က နေနဲ့ပတ်သက်လို့နယူးဂျာဆီမြို့မှာနေထိုင်တဲ့ဒီဇိုင်းပညာရှင်ဦးဝင်းထွန်းကပြောပါရစေ
။အဲနယူးဂျာဆီမှာကတော့ကျွန်တော်တို့ကြီးညာထားတဲ့အတိုင်းပဲလေးလမနေပြီးတော့အထက်ကိုကြားတယ်ဗျ။ကတော့မကောက်ထင်ပါတယ်။တော်တော်လေးကြားတယ်။သိုးရာကလေလဲတိုက်တယ်ဗျ။လေတိုက်တော့နှင်းနေကကိုယ်ဘက်ပုံဒီဘက်ပုံနဲ့ကျ6တောင်တော်တော်နစ်သွားတယ်။အဲအေးအေးရာကလည်းလေတိုက်တော့ပူအေးရေဗျ။အဲနောက်တစ်ခုကတော့ကျွန်တော်တို့သွားရေးလာရေးအတွက်ကတော့ဘတ်စကားတွေပါရေကနည်းနည်းလေးကြန့်ကြာတာပေါ့လေ။အဲလေရင်ခီးစင်တွေကိုထောင်းချပြီးတော့ဖြတ်သိမ်းပေးတယ်လို့ကျွန်တော်သတင်းမှာတွေ့လိုက်တယ်ဗျ။ဟောဆိုတော့ဒီလောက်ရာသီဆိုးတဲ့ချိန်မှာဟိုလေရင်ထွက်နိုင်မယ်လို့ကျွန်တော်မထင်ဘူး။ဟောဆိုတော့နှင်းဘလောက်ထိုးနိုင်ထိုးနိုင်။ဟောဆိုတော့ဒီကနှင်းမုံတိုင်းဟာနှင်းကြတဲ့အမြင့်ကဲသူကအပေါ်မှာတိုက်ခတ်ပြီးတော့နှင်းကြတော့တော်တော်အခြေအနေမကောင်းဘူ
း။အမေရိကန်အရှိဘက်ချမ်းနှင်းကြတဲ့အထက်မှာမက်ဆာချူးဆက်စ်ပြည်နယ်က16လက်မလောက်ထိကြပြီးနယူးဂျာစီပြည်နယ်က18လက်မ၊ရော့ဒ်အိုင်လန်ပြည်နယ်မှာ16လက်မ၊ခွန်နက်တီကက်ပြည်နယ်မှာ15လက်မနဲ့ဘော့စတွန်မြို့တစ်ဝိုက်မှာ13လက်မကျော်အထိကျနေတာပါ။မက်ဆာချူးဆက်စ်ပြည်နယ်ရဲ့မြို့တော်ဘော့စတွန်မှာအရေးပေါ်အခြေအနေကြေညာထားရပြီးပင်လယ်ကမ်းရိုးအိမ်တွေရေမြုပ်နေတယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့ဦးကိုကိုဦးကပြောပါတယ်။
online ကြောင်းစေရအမန်ဂျန်စီကြောင်းညာထားတယ်အာဒီမှာကြောင်းနေအလုပ်တွေပိတ်တယ်နှင်းကဘော့စတမ်မြို့တော်တော့မှာ 73.6 လမလောက်တက်တယ်အမှန်အလုပ်တွေအကုန်လုံးကတကယ်လိုအပ်မှအလုပ်ဖွင့်ကြတယ်လမ်းမှာနှင်းနေရထူထပ်တော့ညမှာလမ်းဘေးမှာကားရခွင့်မရှိဘူးနောက်တော့ရေပိုက်တွေကခဲပြီးတော့ရေပိုက်ပေါက်တယ်ဒီပဲပါဘာအရေးကြီးရလမ်းမလမ်းနေပိတ်ပြီးတော့ခဲကုန်တယ်အဲ့ဒါဖြစ်တယ်ပြီးတော့ပင်လေကမ်းစည်နဲ့နီးတဲ့နေရာတွေမှာရေတွေကကြီးပြီးတော့ရေတွေမြုပ်တယ်တချို့ဟာတယ်အ ਨੇ ဆုံး basement ကအကုန်လုံးမြုပ်သွားတဲ့အခြေရေကနောက်တစ်ချိန်ထပ်တက်အောင်မယ်ဒီမှာတစ်ပင်တွေလဲတာနဲ့အဲရေကြီးတာနဲ့ဆိုတော့တချို့နည်းနည်းလေးမြို့နဲ့နည်းနည်းလှမ်းတဲ့နေရာတွေမှာ yes ဒါမရှိတာတွေရှိတယ်
အခုလို့ဆိုးရတဲ့ရာသီဥတုကြုံနေရတာကြောင့်သတိထားနေထိုင်ကြဖို့မီဇိုရီတက္ကသိုလ်ကကျန်းမာရေးပညာရှင်ဒေါက်တာခရစ်စတိုဘာဆမ်ဆွန်ကပြောပါတယ
် That's probably the biggest risk people is they think there's no ice and they step on a patch and then
အခြေဆုံးအန္တရာယ်ဖြစ်လာနိုင်တာကတော့ရေမခဲဘူးထင်ပြီးနှင်းတွေပေါ်ဖြတ်လျှောက်ကြတဲ့အခါမှာရုတ်တရက်ချော်လဲပြီးထိခိုက်ဒဏ်ရာရကုန်ကြတာပါနောက်ပြီးတော့ဒီလိုအေးခဲ့တဲ့ရာသီကြောင့်နှင်းကိုက်တဲ့ဝေဒနာကိုလူတွေခံစားရပါတယ
်နှင်းမုန်တိုင်းကြောင့်လေကြောင်းခီးစဉ်အတော်များများဖြတ်သိမ်းထားရပြီးနယူးယောက်မြို့ကလူသိများတဲ့ JFK နဲ့ LaGuardia လေဆိပ်တွေမှာတောက်ကြညာပိုင်းကျမှလေရင်ခီးစဉ်တွေပြန်ဆနိုင်လိမ့်မယ်လို့လေဆိပ်အာဏာပိုင်တွေကကြေညာထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းတောက်ကြညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင
်မမြလိုဟာမျိုးကတော့လည်းဘုံမောင်မှာမရှိဘူးပေါ့မြတ်တော်ဖေကတော့ဘောကြောက်မြတ်တရားတော့တော်တော်များတတ်ပြီးဒီမှာရှိပါတယ်ထူးထူးခြားခြားကတော့ဘုံမပြီမှာနဲတာတော့စိတ်ပေါ့ဆရာတော့အနေကျင်းပဲရှိ
ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရပါပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်နှလုံးယောဂါဟာလူအသက်ကိုအများဆုံးသိစေနိုင်တဲ့အထက်မှာပါဝင်ပါတယ်ဒါကြောင့်ဒီယောဂါနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေတည်တည်တဲ့ကျန်းမာရေးအချက်လက်တွေကိုကနေဒါနိုင်ငံအယ်ဗာဒါဆေးတက်ကသူကကတိခတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါခင်ဆောဝင်းကိုဆက်သွယ်မြန်မြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆောဝင
်းနှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumaticheart disease လို့ခေါ်တဲ့လေးသက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားရဲဆိုတာသိရပါတယ
်ဟုတ်ကဲ့ဆိုအရင်ဆုံးဒီလေးသက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးသက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာ bacteria ပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့ acid တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျွန်မတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။ဟိုနှလုံးယောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပွားတာပေါ့။
ဟုတ်ကဲ့။ဆိုနှလုံးသွေးကြောကျင်နေဆိုတာကပေအကြောင်းအကြောင်းဒီကြောင့်ကျင်းရတာပါရှင
်ဟုတ်ကဲ့နှလုံးကသွေးကြောကျင်းတာကသူကဟိုတခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျော်လာတယ်ပေါ့နော်မာကျော်လာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာင်းလိုမျိုးများများဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခါတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနံရံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီရပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စီတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်အစီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှင်တော့ဒီလူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတူတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်စ ေးလိတ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးအဲတောက်စားတာတွေရလေတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးရောဂါရနိုင်စီတယ်နောက်ဆိုလည်းစားတောက်တဲ့အထင်မှာလည်းဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားလားသိပြီးတော့များတာပေါ့เนาะနောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရဲ့ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါကြီးပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့เนา
ะဟို
ဒီအဆီပိတ်စေတယ်ဆိုတာအဲ့ဒါဒီနေ့ဒီဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစာနည်းတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်တဲ့ဒီတိတ်တဲစာနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားတောက်နေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥပမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတရိษံအစီတွေမများဘူးအဲဟင်းကြီးဟင်းရွက်တည်းနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားတောက်တွေကောင်းကောင်းစားတယ်ဆိုလို့ရှိရင်ဒီအစီဓာတ်ကနည်းနည်းပွားပွားတက်အောင်တော့ဒီကောင်းတဲ့အစီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားတောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အစီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂတစ်ခုကတော့သွေးတိုးယောဂနဲ့ဆီးချိုယောဂပါဥပမာပြမအခုဆီးချိုယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတ်တည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတန်းတွေမှာရောကျွန်မတွေ့ရတယ်လीအဲ့ဆီးချိုရှိတယ်အချိုဓာတ်ကိုမထိန်ဘူးဆိုလို့ရှိရင်လေအဲ့ဒီဆီးချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂါဒီနှလုံးယောဂါဖြစ်တာပုံများတယ်။နောက်တော့ဒီသွေးတိုးယောဂါရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂါရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂါဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂါမျိုးမဟုတ်ဘူးလေ။အမြဲတမ်းအနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂါသွေးကြောကျင်းတဲ့ယောဂါတွေပို့ပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂါရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုစမ်းသပ်လို့ရမလဲရှင
်နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူချင်း50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းခါလေးကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမွှင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုဂရုစိုက်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့တရားဝင်နဲ့တည်တည်ချာချာစမ်းသပ်စစ်စီနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့အခါမှာအောင့်တာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှိရင်တော့စီစီတိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာ
Bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
A
ပတ်စဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါ။အခုတော့စနေညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင
်။သောရရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးထက်တဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုဆိုပါတယ်ရှင်။
စနေညတိုက်ရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရယ် VOA မြန်မာပိုင်းကတိုက်ရိုက်လိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကုန်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြပါမယ်ဒီတစ်ပတ်မှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းပထမနဲ့တွင်အောင်မြင်မှုတွေအကောင့်ထဲမဖော်နိုင်သေးတာတွေနဲ့ပတ်သက်ပြီးကလိုရာဒိုပြည်နယ်ကမဲဆန္ဒရှင်တဦးဖြစ်သူကိုဝင်းနိုင်ကိုကိုအောင်ကဆက်သွယ်မြင်းမြန်းတင်ပြထားပါရယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူဒီသမ္မတသက်တမ်းကိုတာဝန်ယူလာတာအခုဆိုရင်တစ်နှစ်ရှိသွားပြီပေါ့လေဆိုတော့ဒီတစ်နှစ်တာအတော်အတွဲမှာဒီသမ္မတထရမ့်ပေါ့လေဒီရွေးကောက်ပွဲမတိုင်ခင်နှုန်းကဒီပေးထားခဲ့တဲ့ဂတိတွေကိုသူအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလား
အော်ဂတိကဝတ်တချို့ပေါ်မှာတော့ချက်ချင်းလည်းငယ်အကောင့်ထဲပေါ်ခဲ့တာကိုသတိပြုမိပါတယ်အမှတချို့ဂတိကဝတ်တွေကလည်းပေးခဲ့တဲ့ဂတိကာလနဲ့လက်ရှိသမ္မတဖြစ်လာတဲ့ကာလမှာအကောင့်ထဲပုံမှုပိုင်းမှာမမြင်ရသလိုမျိုးတချို့ဂတိကဝတ်တွေအရလည်းလို့ဖို့စူးစမ်းနေတော့မယ်လို့ယူဆပါတယ
်ဟုတ်ကဲ့ဥမာဘလို့အကြောင်းအရာတွေကိုဘလို့ဂတိမျိုးတွေကိုသူအကောင့်ထဲဖော်နိုင်ခဲ့တယ်လို့ထင်ပါလဲ
ဆိုသူသမ္မတစာဖြစ်ပြီးသက်တမ်းများမကြာမီမှာဆိုလို့ရှိရင်သူရွေးကောက်ပွဲစီယုံစဉ်ကာလတုန်းကပေးထားခဲ့တဲ့အဲ့ဒါဘာဘာဝန်ကျင်ဆိုင်ရာပြင်သစ်သဘောတူညီချက် Parry Cook ဘာသူတို့ခေါ်တာတော့အဲ့ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့ဒီကောက်ပွဲကာလမှာကြတိပေးထားတဲ့အတိုင်းပဲသူတမားဖြစ်လာပြီးသိမကြခင်မှာပဲတမားရဲ့အမိန့်တင်ညာချက်နဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတဲ့အကြောင်းသူ့နဲ့တရားဝင်ကြေညာခဲ့တယ်နောက်ထပ်တစ်ခုကတော့ Trans-Pacific Partner လို့ခေါ်တဲ့အမေရိကန်နဲ့ Asia Pacific နိုင်ငံတွေတရားတချို့နဲ့သဘောတူထားတဲ့ကုံတွယ်ရေးသဘောတူညီချက်ဒီသဘောတူညီချက်ကအမေရိကန်တွေအတွက်နင့်နာတယ်ဆိုတဲ့စီယုံမှုကသူရွေးကောက်ပွဲကာလတခြားလုံးမှာပြောခဲ့တယ်ဒီသူသမ္မတဖြစ်လာခဲ့လို့ရှိရင်ဒီသဘောတူညီချက်ကနှုတ်ထွက်မယ်ဆိုကတိပေးထားတဲ့အတိုင်းသမ္မတဖြစ်ပြီးသိမကြခင်မှာပဲဒီကုံတွယ်ရေးသဘောတူညီချက် TPP လို့ခေါ်တဲ့အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်သဘောတူညီချက်ကုံတွယ်ရေးစာချုပ်ကလည်းသူကိုယ်တိုင်နောက်ထပ်ကြောင်းထုတ်ပြန်ကြညာခဲ့တာဒါတွေကတော့သူလက်တွေ့အကောင့်ထဲပေါ်ခဲ့တဲ့ဖြစ်ရပ်တွေပေါ့
ဒါပေမဲ့လည်းပဲအခုလိုမျိုးပေါ့လေဒီကဘာကြီးကပူနေလာပြီးတော့ရာသီဥတုဖောက်လဲပေါက်ပြန်မှုတွေရှိနေတယ်ဆိုတာကိုအထူးသဖြင့်တော့ဒီသမရဥပမာလက်ထက်မှာတော့အဓိကကတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့သူကဦးစားပေးပြီးတော့ဆောင်ရွက်ခဲ့တဲ့နိုင်ငံတကာနဲ့လက်တွဲပြီးတော့ပေါ့လေအခုဒီ Paris သဘောတူညီချက်ကနေအခုလိုထွက်လိုက်တာနဲ့ပတ်သက်ပြီးတော့ကိုဝင်းနိုင်ဘယ်လိုမြင်ပါလဲ
အဓိကတော့ဒီဒေါ်နယ်ထရမ့်ရဲ့အယူအဆကတဘာဝပတ်ဝန်းကျင်ဆိုင်ရာစီမင်းစည်းကမ်းတွေအမေရိကန်ရဲ့ထုတ်ကုန်အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုချီးကျူးတိုးနဲ့တုတ်တာလိုမျိုးအကန့်အသတ်အားစီးတွေရှိနေနိုင်တယ်လို့သူအနေနဲ့မြင်တဲ့အတွက်ကြောင့်တရားနဲ့သူကနှုတ်ထွက်ဖို့စူးစမ်းခဲ့တာဆိုတော့တကယ်တမ်းကအရင်အရှိကရှိတဲ့သမ္မတအိုဘားမားနဲ့တခြားနိုင်ငံကခေါင်းဆောင်တွေကကဘာကြီးပူနွေးလာမှုတဘာဝပုံဝင်ဆိုင်ရာအပြောင်းလဲတွေဖြစ်လာရဲဆိုတာကိုတရားဝင်အသိမဲ့ပြုပြီးတော့ကျွန်တော်နေထိုင်တဲ့ကဘာကြီးပို့ပြီးတော့တဘာဝပုံဝင်ဆိုင်ရာညီညွတ်မှုရှိအောင်ဆိုပြီးဘယ်နှခုနှစ်ရောင်းဘာတွေလုပ်ကြမယ်ဆိုတော့အချင်းချင်းနားလည်ပြီးသဘောတူချက်
ူထားတဲ့ကိစ္စဒါဒေါ်နယ်ထရန့်နှုတ်ထွက်တယ်ဆိုတာကတော့သူကစီးပွားရေးရှင်းလင်းတစ်ခုတည်းကနေကြည့်ပြီးတော့သူကနှုတ်ထွက်တယ်ဆိုယူဆပါရတယ်အမှန်တကယ်ကျွန်တော်တို့နိုင်ငံတကာနိုင်ငံဒီကျွန်တော်တို့နေတဲ့ကမ္ဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်စီးပွားရေးလုပ်ငန်းတစ်ခုပဲအာရုံစိုက်လို့မရဘူးတခြားကေဟာစနစ်တွေတခြားပထဝီအပြောင်းလဲတွေဒါတွေလည်းကျွန်တော်တို့ယူဆိုင်ဖို့လိုတယ်ဒါမှနောက်မျိုးဆက်တွေနောက်မျိုးဆက်တွေသဟာသာတာရှိတဲ့တဘာပေါ်ဝင်ရင်ကောင်းတဲ့ဒီကမ္ဘာကြီးကိုဆက်လက်ပိုင်ဆိုင်လို့ရမှာ
ဒီရွေးကောက်ပွဲဂရိကဝတီထဲမှာအကောင့်ထဲမဖော်နိုင်ခဲ့တဲ့အကြောင်းတွေကိုပြောပါအောင
်လုပ်မယ်ဆိုပြီးပေးခဲ့တဲ့ဂရိကဝကလူမှုကြီးကြပ်ရေးဆိုင်ရာပေါ့မက္ကဆီကိုအပါအဝင်တောင်အမေရိကနိုင်ငံတွေကနေပြီးတော့တရားမဝင်အမေရိကန်နိုင်ငံမှာလာပြီးတော့နေထိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးသူရွေးကောက်ပွဲမတိုင်ခင်မှာမက္ကဆီကိုနဲ့အထူးသဖြင့်တတိုင်းဆောင်မယ်ဆိုပြီးတော့ဒါအကြီးအကျယ်ငင်းခုံရွေးကောက်ပွဲစီရင်ကာလမှာသူမဲဆွဲခဲ့တယ်မက္ကဆီကိုအစိုးရကနေပြီးတော့ဒီတတိုင်းဆောင်ဖို့အတွက်ပတ်စံပေးရမယ်တတိုင်းကိုဘယ်လောက်ညင်းဆောင်မယ်ဆိုတဲ့တကယ်မဟာတတိုင်းလိုပုံစံမျိုးဥပက္ကနဲ့တရားမဝင်လို့သားဒီအမေရိကန်နိုင်ငံနဲ့ကိုဝင်မလာအောင်စောင့်မယ်ဆိုပြီးပေးခဲ့တဲ့ဂတိကတကယ်တမ်းပြောမယ်ဆိုအခုချိန်ကြီးတော့လေထဲမှာလွင့်နေတယ်လို့ပဲပြောလို့ရမယ်နောက်တစ်ခုကတော့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားလက်ထက်မှာဒီတင့်တင့်မြတ်သားတဲ့ကျမ်းမာရေးဆောင်ရှောက်မှုပေါ့သူတို့လူသိများတော့အိုဘားမားကဲလို့ခေါ်တဲ့ကျမ်းအမေရိကန်ကြီးကျမ်းမာရေးအာမခံစနစ်ပေါ့နော်တတတတနဲ့ကျမရအမကန်စနစ်ကိုရနိုင်နေဟာဥပမာသက်မှာအကောင့်ထဲပေါ်ခဲ့တယ်။တရားဥသူအနေနဲ့ပယ်ဖြတ်မယ်ပြင်ဆင်မယ်အစ်စ်အစားထိုးမယ်ဆိုပြီးကြေညာပေးခဲ့တယ်။အောက်လတော်ထက်လတော်မှာဒီကိစ္စနဲ့ပတ်သက်ပြီးသူအချင်းချင်းအနည်းငယ်စူးစမ်းခဲ့ပေမဲ့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးဘူး
။ကမ္ဘာနိုင်ငံကြီးဂျာတယ်မှာဆိုလို့ရှိရင်အမေရိကန်နဲ့အနေနဲ့ဦးဆောင်မှုအခန်းကဏ္ဍနေရာမှာရှိနေတယ်ဆိုတော့များသောအားဖြင့်တော့သူတို့ကကြိုက်ကြတယ်သမရထရမ်လက်ထက်မှာကြတော့အခုလိုမျိုးအဲနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကနေနောက်ကျောင်းကိုပြန်ပြီးတော့ဟိုဆုတ်လာတာမျိုးတွေရှိတယ်။အမေရိကန်ရဲ့ဒီလက်ရှိအနေအထားကိုပြောပါဆိုရင်ဘယ်လိုအခြေအနေမျိုးကိုရောက်နေပြီလဲခင်ဗျ
။ပေါ့အရင်တော့အမေရိကဒီတခြားတတိယနိုင်ငံတွေပဲဖြစ်ဖြစ်တခြားကျွန်တော်တို့ဖွံ့ဖြိုးတိုးတက်ဆနိုင်ငံတွေပဲဖြစ်ဖြစ်ဒီနိုင်ငံတွေနဲ့ဆက်ဆံရေးမှာတဏ္ဍာမဆက်ဆံရေးရောတခြားလူမှုအပေါင်းအသင်းဆက်ဆံရေးရောမှာသူကနိုင်ငံသားနေပြီးတော့ထောက်ပံ့တဲ့အကူအညီတွေဆိုအကူအညီမှာရုပ်ဝတ္ထုပစ္စည်းပိုင်းရောစဉာနာပိုင်းရာဆိုနည်းပညာပိုင်းရာဆိုအကူအညီတွေပေါ့ဒီအကူအညီတွေနဲ့အမေရိကန်ရဲ့ဩဇာပေါ့ကျွန်တော်တို့ထူထောင်နေပြီးတဲ့အခါကျလို့ရှိရင်ဒီအကူအညီတွေအောက်ကနေဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတဲ့နိုင်ငံရေးအယူဆကိုသူတို့ဟိုတင်သွင်းတယ်ဒါအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာကြတော့ဟိုတချို့နိုင်ငံသားမူဝါဒတွေမှာဟိုစင်သွောင်းလမ်းဖြစ်တယ်ဆိုတော့နီးလမ်းမျိုးတွေကျင့်သုံးတာမျိုးတွေသတိထားမိ
ဆိုတော့ဒီသမ္မတဒေါ်နယ်ထရန့်အပေါ်ပေါ့လေသူတာဝန်ယူထားခဲ့တဲ့ကာလအတွင်းမှာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘလောက်တိုင်းတာထိကျင့်တတ်မှုရှိပါလဲခင်ဗ
ျရေဘွားအဖြစ်ပြောမယ်ဆိုလို့ရှိရင်သမ္မတသက်တမ်းကာလလည်းတစ်နှစ်ပဲရှိသေးတယ်နောက်ပြီးလို့ရှိရင်အငင်းပွားမှုတွေဟိုအရှုပ်တော်ပုံတွေအများကြီးနဲ့ဟိုရွေးကောက်ခံလာခဲ့ရတဲ့သမရလည်းဖြစ်တယ်သမရငနေသမမထူးထူးခြားခြားတွေအများကြီးဖြစ်ခဲ့တဲ့သမရရွေးကောက်ပွဲကနေနိုင်လာတဲ့ဟာဖြစ်တယ်ဆိုတော့ရေဘူအားဖြစ်တော့ဟိုပြီးခဲ့တဲ့ကိစ္စတချို့လုံးနိုင်လာခဲ့တယ်ဒါပေမဲ့လုံးစရာတွေအများကြီးကြံသေးတယ်ဆိုတော့လုံးစရာတွေကလည်းပိုပြီးခက်ခဲလာနိုင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ထက်လွတ်တော်မှာရှိတဲ့မဲအချို့အစားတွေကရွေးကောက်ပွဲဈာရကာလတွေမှာဒီနေရွေးကောက်ပွဲတွေခြားရွေးကောက်ပွဲတွေကြောင့်အပြောင်းလဲဖြစ်နိုင်တယ်ဆိုတော့ဟိုအများကြီးစူးစမ်းပြီးတော့ဒေါ်နယ်ထရန့်အနေနဲ့လောက်အောင်အရင်ဆုံးငါတော့ကောကောတာမျိုးမဟုတ်ဘဲနဲ့တိုက်ခံပါတီနဲ့ဟိုအပေးယူလို့တဲ့ညီနိုင်တဲ့ဟာတွေလုပ်ပြီးတော့အများကြီးဆက်ပြီးတော့သူပေးခဲ့တဲ့ဂတိကဝတ်တွေကိုအောင်မြန်ခေါင်းထည့်ဖို့ဆိုဆိုရှင်သူ့အနေနဲ့အများကြီးစူးစမ်းဖို့ကြံသေးတယ်ဒီချုပ်ကိစ္စတွေမှာတော့အဆကောင်းလာတယ်လို့ပြောလို့ရတယ်။ဒါပေမဲ့လုပ်ဖို့အများကြီးကြံသေးတယ်ဆိုတာတော့တတိချက်ဖို့လိုနေတယ်
ပတ်စဉ်တင်ဆက်တဲ့သုရဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံဟာတတုတယံစာတပေါ်ကျွေတယ်လို့လူတိုင်းကပြောပါတယ်။တကယ်တတုတယံစာတပေါ်ကျွေတဲ့နိုင်ငံဟုတ်ပါရဲ့လား။တတုတူးဖော်ရေးနဲ့ဝန်းကျင်ထိန်းသိမ်းရေးဆန့်ကျင်တဲ့သဘာဝနှစ်ခုကိုဘယ်လိုထိန်းညှိနိုင်ပါသလဲ။ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပြပေးပါပ
ါ။လူများထင်သလောက်ကတော့အလုံးမကျွေပါဘူး။ကျွေးဝတဲ့အဆင့်ရှိတဲ့တွင်တွက်တွေရှိတယ်ဒီနည်းတဲ့တွင်တွက်တွေရှိတယ်ဟောလူဦးရေပေါ့နိုင်ငံအယူဆနဲ့ဆိုလို့ရှိရင်ပေါ့အလွန်ကျွေးဝတယ်လို့တော့မဆိုနိုင်ဘူးကျွေးဝတဲ့ဒီအဆင့်အားဖြင့်တော့အတော်အတန်ကျွေးဝတဲ့အဆင့်အထိတော့ရှိပါ
ဟုတ်ကဲ့ပါဆရာပထမအဦးဆုံးအကြောင်းရက်တွေကျွေးဝမှုနဲ့ပတ်သက်ပြီးလည်းပြောပြပေးပါဆရာ
အလွန်ကျွေးဝဆိုတဲ့အတန်းအစားမှာဒီဗမာပြည်ကနေပြီးတော့မှဗရမားနီလာကြောက်စိမ့်ဆိုပြီးပေးထားပါတယ်အလွန်လည်းကျွေးဝတယ်အကောင်းလည်းအကောင်းဆုံးတယ်ပေါ့နော်ဗမာပြည်ထွက်အဲ့ဒုံကူရတော့
ဗရမယာနီလာနဲ့ကြောက်စိမ့်ပါ။
အဲ့ကြောက်စိမ့
်။တခြားကြောက်မြတ်တွေလည်းအောင်ဆရာ။ဒီတခြားနိုင်ငံတွေမှာမတွေ့တဲ့ကြောက်မြတ်တွေအမျိုးအစားတွေမြန်မာနိုင်ငံမှာတွေ့တယ်။ရှားပါတွင်ထွက်တယ်ပေါ့နော
်။ဗမာနိုင်ငံမှာတော့ဟိုတခြားမှာမတွေ့တဲ့ကြောက်မြတ်တွေလည်းရှိပါလေ။မမြလိုဟာမျိုးကတော့လည်းဗမာမှာမရှိဘူးပေါ့။မြောက်တော်ဖျားတော့ဟိုကြောက်မြတ်တွေကတော့တော်တော်များတန်းပြီးတွေမှာရှိပါလေ။ထူးထူးခြားခြားကတော့ဗမာပြည်မှာနဲတာတော့စိမ့်ပေါ့။ဆရာတော့အနေချင်းပဲရှိတာပေါ့။နော်ဘဘာပြေတော့ကနော်နည်းနည်းရှားပါတဲ့ကြောက်မြတ်တရားတော့လည်းရှိတော့ပေါ့ပိန်နိုင်တို့နော်အခုပဲလွန်ခဲ့တဲ့နည်းနည်းလောက်ကတွေ့တယ်ကြုံသူရိုက်တို့ပါတော့ဒါလည်းအလွန်ရှားပါတဲ့ဟာတွေဘမပြုံမှာပဲတွေ့တာပေါ့
တခြားတတုသင်္ဆာတာတွေရအောင်ဆရာ
သင်္ဆာတာတွေကတော့ဟိုပါတစ်ချိန်တော့ကတော့ခဲငွေတို့ကတော့ထွက်ဆုံးတိုင်းပြည်ထဲမှာပါဘူးတယ်ဘော်တွင်ဒီခေတ်ကောင်းစဉ်တော့ပေါ့သူကတော့ကျွဲဝတဲ့တန်ဆာတွေထည့်လို့ရသေးတယ်ပေါ့နော်ထုတ်ထုတ်လာတဲ့အခါကျတော့ဘော်တွင်ကတော်တော်ကုန်ခန်းသွားတဲ့အခါကျတော့အခုအချိန်မှာတော့ဗောဇိုင်းရလည်းတော်တော်ပုံနေတာရန်နာသိကီရလည်းပုံတော့ခါကျတော့အတော်အသင့်ကျွယ်ဝလောက်ပဲဖြစ်သွားတာပေါ့ခဲတုံငွေရတော့ကျွယ်ဝအဆင်အားနေပေါ့နောက်ဆောစောပြောတဲ့တစ်ဆက်တည်းမလို့ပါဒါပြောချင်တာအခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနီလာကြောက်စင်းကိုကုတ်ကဲမှုမရှိဘဲနဲ့အလွန်ကျွန်းထုတ်တဲ့အခါကျတော့အလွန်ကျွယ်ဝတဲ့ဆင်အားနေပြီးတော့ကျွယ်ဝဓမ္မမုံတချို့နေရာမှာအတော်အစ်ကျွယ်ဝအဆင်မဲ့ဆိုတာကြာပါဘူးအလွန်ကျွယ်ဝတဲ့အဆင်မဟုတ်ပြန်ဘူးဗရမန်ဒီလာကြောက်ဆဲရအလွန်ကျွန်းထုတ်ခဲ့လို့ဟု
တ်ကဲ့ပါဆ
ရာထိတ်ထုတ်ဖို့လိုတာပေါ့လေနောက်နောက်လာနောက်သားတွေအတွက
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့တရားစာတာတွေရောဆရာတို့ဘူမိဗေဒအရာပေါ့နော်ဒီဇုံတွေခွဲထားတယ်လို့သိပါတယ်ဆရာဆရာအကြံပြည့်လေးနည်းနည်းပြောပြပေးပါဆရာ
ဆိုဇုံတွေကတော့ခုနှစ်ဇုံလောက်ရှိတာပေါ့လောဆုံးခဲတုံငွေဇုံဟာအရှိပဲအချမ်းပါပေါ့ရှမ်းပြည်နယ်အလဲပိုင်းလောက်ကတည်သွားတဲ့ဇုံပေါ့ဘော်တွင်းဘော်ဆိုင်ရနာသိင်ကြီးနော်အလားတူရှိတဲ့ဟာတွေပေါ့နောက်ဆုံးတစ်ခုကတော့ဒင်းသာကြီးယိုမာနေပြီးတော့မှရှမ်းပုံမြင့်မြင့်အနောက်ဖက်နေဇတ်တလျှောက်မှာရှိတဲ့ထဲမပြူဖြိုက်တဲ့ဇုံပေါ့သူကလည်းကျွယ်ဝအဆင့်လောက်ရှိပါလေအခုကတော့လည်းထုတ်ခဲတဲ့ဒီနှစ်တရာများပြီဆိုတော့အတော်အသင့်ကျွယ်ဝပဲကျန်တော့မှာပေါ့နောက်ဆုံးတစ်ခုကတော့ခနောက်စိမ့်ဇုံအဲ့ဒါတော့ကြရားပြည်နယ်နဲ့ပရင်ပြည်နယ်တလျှောက်မှာအဓိကရှိတဲ့ဇုံပေါ့နောက်တစ်ခုကတော့ရွှေသတ္ထုဆုံးပေါ့အခုနာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ရမသိအရှိရာဒီမိုးထီမိုးမြာနေပြီးတော့မှတောင်ဘက်ဆင်းသွားမယ်နောက်ကျတော့မွန်ပြည်နယ်အထိသွေတန်းနေတဲ့ရွှေဆုံးပေါ့နောက်အဲ့ရွှေစည်တွေကတပည့်ချင်းမျိုးနဲ့အထိလက်ဆက်သွားတဲ့ဟာပေါ့ဆိုအများဆုံးကတော့အခုထုတ်နေတဲ့ရမသိအရှိပဲပေါ့နောက်မိုးထီမိုးမြာနောက်ဆုံးတစ်ခုကတော့ခရိုမိုက်ပေါ့နစ်ကယ်ဆုံးပေါ့ဒါတော့ရခိုင်ရိုးမှတလျှောက်ကြခိုင်မြောက်ဖက်နဲ့ချင်းတောင်တန်းတောင်ဘက်အဓိကနောက်ကျတော့တကောင်းတောင်နေတာဆိုတော့သူကတော့ဘူးပြီးတာအခေါ် of your light ဆိုတဲ့ကြောက်တင်နဲ့တွဲနေတာဟာပေါ့နောက် chromite နဲ့ပေါ့ nickel နောက်ဆုံးဟာရေနံသဘာဝတံငွေဇုံပေါ့ဒါကတော့ဗမာပြည်ရဲ့ပေါ့အလဲကျော်မှာဖြစ်နေတဲ့ဇုံကြီးပေါ့နောက်ကန်းလွန်အထိဆက်သွားတဲ့ဟာပေါ့ဆိုအဲ့လိုဇုံလေးပေါ့
သဘာဝတန်ရန်ဇာတာတွေကဇုံလိုက်လဲခွဲလို့ရတယ်နေရာတော်တော်များများမှာလည်းရှိနေတယ်ဟုတ်ရှာဖွေမတွေ့သေးတဲ့နေရာတွေလည်းရှိတာပေါ့နော
်
ဒီတွေ့ပြီးတဲ့နေရာတွေကလည်းတူဖော်နေတာတွေရှိတယ်ဆိုတော့ဒါတွေကိုတားရှည်သုံးဆွဲလို့ရအောင်ဘာတွေလုပ်တယ်မှလဲဆရာ
ဒါတွေတားရှည်သုံးဆွဲလို့ရအောင်ဆိုလို့ချင်းစောစောဒီဗရမယာနီလာဒီကြောက်ဆွင်းရဲ့သင်္ခါရယူရမှာပေါ့တော်လဲဟောဈေးကလည်းအရန်ကောင်းတယ်တော့ဝယ်လက်တွေကလည်းရှိရဆိုပေါ့နင်းကထုတ်တဲ့ဟာမျိုးကိုရှောင်ရမှာပေါ့သဘောပေါင်းချင်းထိသိရေးမှာပြောလို့ပြောထားရှိတဲ့အတိုင်းsustainable development ပေါ့လေရေရှိဖွံ့ဖြိုးမှုကိုတိန်းတဲ့ဖွံ့ဖြိုးရေးပဲကောင်းတယ်ပေါ့ဘောပေါ်ရင်ကျင်ပေါ့အထိုက်လျောက်ထိန်းတဲ့ထုတ်တာတွေလည်းကျုံးဝင်ထိန်းပြီးတော့အမှထုတ်တယ်အဲ့ဒါဆိုလို့ရှိရင်ဈေးကောင်းလည်းပိုရတယ်ရေရှိနောင်လာနောင်လာအတွက်လည်းကြံတယ်ပေါ့
ဟုတ်ကဲ့ပါဆရာ တဘာဝပဝန်းကျင်ထိမ့်သိမ်းတာနဲ့တတုတ္တယဇာတာထောက်တာနှစ်ခုကဆန့်ကျင်ပဲဖြစ်နေပါစေတတုတ္တယဇာတာတွေကထောက်တယ်ဆိုတော့တဘာဝဝန်းကျင်ကပျက်စီးတယ်ဆိုတော့
သူကပျက်စီးတာများပါဘူ
းဟုတ်ကဲ့ဆိုတော့လေပဒေါင်းတောင်လိုနေရာမျိုးမှာအခုတောင်နေပြိုကုန်ပြီဘာမှမချန်တော့ဘူးမတူအောင်မထုတ်အောင်ဘူးတွေပြောတယ်ဒီဘက်ကလည်းတူဖို့ထုတ်ဖို့တွေလုပ်နေကြတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအမြင်လေးပြောပြပေးပါဆရာဒါမျိုးဘာတွေလုပ်တယ်လဲဆိုတ
ော့တတုတ္တယဇာတာထောက်တယ်ဆိုလို့ရှိရင်တော့ပဝန်းကျင်ကပေါ့အနေနဲ့သူအများတော့ပျက်စီးတယ်ဟိုရွှေထုတ်တာပဲကြည့်သူရွှေသတ်ဆင်တာတနည်းကတော့ထုထောင်းပြီးတော့မှဗရားနဲ့ဖန်တာဗရားတွေဘာတွေကလဲလွန့်ထွက်ပြီးတော့ဟိုကဖြစ်တာပဲ။နော်ဆိုင်နိုင်တဲ့ဒီဖန်တာပေါ့ဆိုင်နိုင်ဒီရှင်းဆိုတာလဲဒါလည်းအန္တရာယ်တော်တော်များတယ်ဆိုတော့ဒီပေါင်းကြတော့ပစ္စည်းတာအဲ့ဒါဆိုတော့ဒီအတက်နိုင်ဆုံးပေါ့အနည်းဆုံးထုတ်အောင်ထုတ်လို့ရေးပေါ့အင်ဂျင်နီယာတွေကသိကြပါလေ။ဒီထုတ်လို့တဲ့နည်းတွေရှိတယ်ဒါမျိုးတစ်ခုတော့ရှိတယ်ပို့တော့ဈေးကုန်ဈေးကုန်မှာမမြင်ပဲနဲ့ရေရှည်ပဝန်းကျင်မပျက်စီးအောင်မထုတ်ပေးဖို့လိုတာပေါ့ဟိုကလေဘရောင်းတို့နေရာမျိုးမှာဆိုလို့ရှိရင်လည်းသူစာရုပ်စာတမ်းအရာတော့ပဝန်းကျင်ဒီမပျက်စီးအောင် acid နဲ့ဖြန်းပြီးတော့ထုတ်လုပ်တဲ့အခါမှာရေလန်းကြောင်းတို့နော် acid တို့ neutralize လုပ်တာတွေပါလေဒီချာလုတ်မယ်ဆိုရင်ဟာပါလို့ဆိုအဲ့ဒီအတိုင်းလုတ်ပေးဖို့တော့ဒီလိုတာပေါ့ဆိုစစ်ဆေးဖို့ကလည်းလိုတာပေါ့သတ္တုတွေဥပဒေကတော့ဥပြင်းနေလိုက်တာအကောင်အထည်ပေါ်ဖို့ပဲနောက်ကြတော့လုံငတ်ရှင်တွေကသုံးတင်တာတော့သုံးပေးဖို့။နောက်ငွေရလေးချမ်းချမ်းထား။မိုင်းပြီးလို့ရှိလို့ရှိရင်ပြန်လည်းပြုတ်ပြင်ပေးရ။ဘုံစံကသူစာချုပ်မှာပါတယ်။အမြတ်ငွေရဘလောက်ဘလောက်ချမ်းထားရလို့ဆိုတော့တစ်နှစ်တည
်း။အခုဖားကန်လို့နေရာမျိုးမှာတော်တော်များများပျက်စီးနေတာကြတော့ဘယ်လိုလုပ်တယ်မလဲဆရာ
။အဓိကပျက်စီးကြတာတွေကတော့ရေလမ်းကြောင်းပိတ်တယ်။လူလုတ်တဲ့တောင်တွေဖြစ်နေပြီးတော့မြေပြိုတောင်ပြိုရွာတွေလူတွေအနေများတဲ့ဟာဆိုတော့ပြုတ်ပြင်ပေးရမှာပဲလေမြေပြိုလွယ်တဲ့ဟာမျိုးတွေကိုဒီဖြတ်ထုတ်ပြရမှာအဲ့ဒါမျိုးစသဖြင့်ပေါ့သူငွေကုန်ကြေးကြတော့ဒီများမှာပေါ့ငကိုတွေကပါတော့ပါမယ်ဘယ်လိုပြန်လုတ်ပြရမှာဆိုအခုလက်ရှိအတော့လုတ်ပေးဖို့မရသေးဘူးကုပ္ပစီတွေကဒီဆက်လက်ပဲပြီးထွက်ကုန်ပြီးဘဝပေါ်ကြဒီပြက်ပြောကြံခဲ့တောင်လိုက်တောင်လိုက်ဒီပျောက်ပျောက်သွားပြီ
ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။ဒီ VOA သောက်တာနေမနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့မှာဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအထင်းတွေကိုကိုရရင်နိုင်ပြောပြပေးပါမယ်ရှင
်တောင်နှင်းမြောက်ကိုရီးယားနိုင်ငံအစ်မင့်ရာရှိရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမုံကျုံအပြည့်ရဲ့ကြီးရွယ်မှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲဆေးလေ့ကျင့်မှုကိုရှေ့လာမှာကျင်းပမယ်ပြုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်သိမကြာခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့အဲ့လိုကြေညာခဲ့တာဖြစ်ပါတယ်။ယူရိုနိုင်ငံမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတရကျင်းပဖို့ပြင်ဆင်နေချိန်မှာပဲအီရန်အစိုးရကိုထောက်ခံတဲ့သူတွေကနိုင်ငံတော်မှာအစိုးရကိုထောက်ခံတဲ့ကြီးမားတဲ့လူမှုစုဝေးပွဲတွေကိုဒီကနေ့မှာကျင်းပခဲ့ကြပါတယ်။ဒီချိန်ထဲမှာပဲအီရန်နိုင်ငံမှာလူ21ယောက်သေဆုံးပြီးတော့ထောင်ကျော်ဖမ်းဆီးခံရတဲ့အပေါ်မှာအမေရိကန်အစိုးရကအီရန်အာဏာပိုင်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အီရန်ဆန္ဒပြတဲ့သူတွေကိုလည်းအကူအညီပေးမယ်လို့ကတိပေးလိုက်ပါတယ်။မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ်4000ရှစ်တောင်လောက်ဝေးပို့ရှိတယ်လို့ခမန္ဓာကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ကာတလန်ဒူးသမရာအိုရီယိုဟွန်ကဲရက်ကိုကာတလန်ဒေသလွတ်လပ်ရေးချိုးဖောက်မှုမှာသူပါဝင်ဆောင်ရွက်ခဲ့မှုနဲ့အလားကျော်ကြာဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်သူ့ကိုဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားဖို့စပိန်တရားရုံးချုပ်ကဒီကနေ့တောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ဆော်ဒီအာရေဗျနဲ့ယေမန်နိုင်ငံနယ်စပ်မှာပယ်ထိန်ဒုံးဒစင်ကိုကြားပြတ်ဟန်တားလိုက်တယ်လို့ဆော်ဒီအာရေဗျနိုင်ငံကပြောကြားလိုက်ပါတယ်ဆော်ဒီနိုင်ငံရဲ့လေကြောင်းရာကာကွယ်ရေးစနစ်ကနိုင်ငံအနောက်တောင်ပိုင်းနာရှရန်ပြည်နယ်ပေါ်မှာဒုံးကျည်ကိုကြားပြတ်ဟန်တားခဲ့တာဖြစ်တယ်လို့ဆော်ဒီအစိုးရပိုင်းမီဒီယာကဖော်ပြလိုက်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Bainan ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.